မြန်မာနိုင်ငံရဲ့အကျဉ်းတောင်တွေနဲ့အကြံဖက်ပြိပက်ခါတွေဖြစ်ပွားနေတဲ့နေဆက်ဒေသတွေကိုသွားပြီးတော့စစ်ဆေးဖို့အတွက်နိုင်ငံတကာချက်ချေနီကော်မတီ ICRC ဥက္ကဋ္ဌပီတာမော်ရယ်ပထမဆုံးကျင်းဖြစ်တဲ့မြန်မာနိုင်ငံကိုတနင်္ဂနွေနေ့ကရောက်လာတယ်လို့ဖွဲ့ရဲ့ပြောခွင့်ရသူကပြောဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာလကနိုင်ငံတကာချက်ချေနီကော်မတီအဖွဲ့ကိုအကျဉ်းထောင်နေတယ်ကိုသွားပြီးစစ်ဆေးခွင့်ပေးမယ်ဆိုတဲ့မြန်မာသမ္မတဦးသိန်းစိန်ရဲ့မိန့်ခွန်းအပြီးခုလိုနိုင်ငံတကာချက်ချေနီကော်မတီဥက္ကဋ္ဌရဲ့6ရက်ကြာခီးပေါ်ပေါက်လာ ီနဲ့ဆွေးနွေးဖို့အသင့်ဖြစ်နေပြီလို့မြမအစိုးရကသဘောတူလက်မှတ်ထိုးထားပြီးပါပြီ။ဒါဟာနိုင်ငံတကာချက်ချေနီကော်မတီနဲ့မြမအစိုးရကြားဆွေးနွေးရေးနဲ့ရှစ်လျှောက်ဆက်ဆံရေးကိစ္စတွေအတွက်အင်မတန်အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်လို့ ICRC အဖွဲ့ဥက္ကဋ္ဌ Peter Morrow ကပြောဆိုတဲ့အကြောင်း ICRC ကထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြပါတယ်။ Mr. Morrow ဟာတနင်္လာနေ့မှာမြမသမရဦးသိန်းစိန်နဲ့အစိုးရအဖွဲ့တာဝန်ရှိသူတွေကိုနေပြည်တော်မှာတွေ့ဆုံမှာဖြစ်ပါတယ်။ဆွေးနွေးပွဲမှာမကြသေးခင်ကမြမအစိုးရညင်ညာခဲ့တဲ့အတိုင်းနိုင်ငံတကာချက်ချင်းဒီကော်မတီကိုအကျဉ်းတောင်နေတဲ့ဝင်ရောက်ဆစ်ဆွေးခွင့်ပေးဖို့ကိစ္စကိုအဓိကထားဆွေးနွေးကြမယ်လို့မျှော်လင့်ကြောင်း ICRC ဥက္ကဋ္ဌကပြောဆိုပါတယ်။ ICRC အဖွဲ့ဟာကမ္ဘာနိုင်ငံတည်တည်ကအကျဉ်းတောင်နေတဲ့အခြေအနေတွေကိုဝင်ရောက်ဆစ်ဆေးပြီးတွေ့ရှိချက်တွေကိုသက်ဆိုင်ရာတာဝန်ရှိသူတွေနဲ့သာဆွေးနွေးဖလှယ်လေ့ရှိပါတယ်။မြန်မာတာဝန်ရှိသူတွေရဲ့ခွင့်ပြုချက်ရထားပြီးပြီမို့မကြခင်လုပ်ငန်းစဖို့ပဲကြံတော့တယ်လို့ပြောခွင့်ရသူ Philip Stoll က Writers သတင်းကိုပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကအမေရိကန်သမ္မတဘရက်အိုဘားမားမြန်မာနိုင်ငံကိုလာတဲ့ခီးစဉ်မတိုင်ခင်နာမည်ဆိုးနဲ့ကြော်ကြားတဲ့မြမအကျဉ်းတော်တွေကနေနိုင်ငံရေးအကျဉ်းသားအတော်များများကိုပြန်လွှတ်ပေးခဲ့ပါတယ်။ကချင်နဲ့ကရင်ပြည်နယ်လိုပြည်ပခတ်ဖြစ်နေတဲ့ဒေသတွေမှာအကူအညီပေးခွင့်ရဖို့ကိုလည်း ICRC ကကြိုးစားနေတယ်လို့အဖွဲ့ရဲ့ပြောခွင့်ရသူကပြောပါတယ်။